ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်စ်1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့တိမ်သိစို့ွယ်တို့ခန္ဓာကိုယ်ကို
မြန်လင့်ချင်းတန်တောတာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။တောတာရှင်များရှင်ဒီနေ့ရက်ရဲ့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာချုပ်တီးခြင်းအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်ချုပ်တီးခြင်းဆိုတာကကိုယ်ခန္ဓာကိုထိခိုက်စေတဲ့အရာတွေကိုရှောင်ပြီးကောင်းတဲ့အရာတွေကိုတင့်တင့်မြတ်စွာစားသုံးတာပဲဖြစ်ပါတယ်။တော်တာရှင်များရှင်တင့်တင့်လှောက်ပတ်စွာကျင့်တတ်တဲ့အကျင့်ကိုအစာအသောက်အလုတ်အကိုင်းအိပ်အနေဝေစားစင်ရင်မှုနဲ့အတူလေ့ကျက်သင်ယူသွားရမှာဖြစ်ပါတယ်။ဒီရာရီအားလုံးကိုကျမတို့အနည်းနဲ့ကျင့်သုံးလိုက်လျှောက်ကြရမှာဖြစ်ပါတယ်။အရက်ဆေးရက်ကြီးနဲ့ဆေးလိပ်အမျိုးမျိုးကဖင်းဓာတ်ပါဝင်တဲ့လက်ဖက်ရည်ကော်ဖီကိုလာကစပြီးမတန့်ရှင်တဲ့အသားအားလုံးကိုလုံးဝရှောင်ကျဉ်ရမှာဖြစ်ပါတယ်။ကျမတို့အနေနဲ့ဒီကျန်းမာရေးပညာတွေကိုချိုးဖောက်ရင်ပြင်းထန်တဲ့အကျိုးဆက်တွေကိုခံစားရကြပါလိမ့်မယ်။ချုပ်တီးမှုမရှိတာကကမ္ဘာပေါ်မှာရှိတဲ့မကောင်းမှုပေါင်းတို့ရဲ့အခြေမြစ်ပေါ်မှာတည်ရှိနေပါတယ်။ကျမတို့အနေနဲ့စားတာတောက်တာဝတ်စားစင်ရင်တာအလုံလုံတာနဲ့တကွအရာခက်သိမ်းတို့မှာချုပ်တီးတဲ့အကျင့်ကိုကျင့်ကြမယ်ဆိုရင်သမားတော်ကြီးတွေလုံမပေးနိုင်တဲ့အရာတွေကိုမိမိဖာသာလုံဆောင်နိုင်ကြပါလိမ့်မယ်။အစာကျူတာကလည်းအရက်သေးစားစားတောက်တာနဲ့အတူတူပဲဖြစ်ပါတယ်။အစာကျူတာနဲ့အရက်တောက်တာနှစ်မျိုးစလုံးကအမှားအမှန်ကိုမခွဲခြားနိုင်လောက်အောင်စိတ်နှလုံးကိုထိုင်းမဲစေပြီးဆုံးဖြတ်ချက်တွေကိုလည်းမှားယွင်းစေပါတယ်။ခံတွင်တောင့်တမှုကိုချုပ်တီးရင်စိတ်နှလုံးကိုကြည်လင်စေပါတယ်။တန်ရှင်သောဝိညာဉ်တော်ရဲ့လမ်းပြမှုကိုလည်းသိရှိနားလည်စေပါれ။စာတန်ရဲ့ကြော့ကွင်းတွေနဲ့စုံစမ်းမှုတွေကိုတတိထားစေပါれ။ဖျားသခင်ရဲ့တကူတော်နဲ့အမှုတော်အတွေ့ခရိယန်တွေရဲ့ကိုကျင့်တရားတွေကိုလည်းစုံလင်စေပါれ။တောတာရှင်များရှင်အာဟာရနဲ့ပြည့်စုံတဲ့အစာတွေကိုကျမတို့အနေနဲ့လွန်ကျူးစွာစားမိတတ်ကြပါれ။ဘလောက်ကောင်းတဲ့အစာဖြစ်စေအစာကျူတာကအသက်ရှင်လှုပ်ရှားနေတဲ့ခန္ဓာကိုယ်ရန်ညားကြီးကိုကောင်းမွန်စွာမလှုပ်ရှားနိုင်အောင်ဟန့်တားထားပါလေ။ခက်တွင်းအလိုလိုက်မှုအပေါ်အောင်ပွဲဆင်နိုင်ဖို့ရန်အတွက်စုံစမ်းနောက်ဆက်မှုအပေါင်းကိုအောင်နိုင်ဖို့ကိုကျင့်တရားတွေနဲ့ပြည့်စုံလာပါလိမ့်မယ်။သောတာရှင်များရှင်မတန့်ရှင်းတဲ့အသားတွေကိုမစားဖို့တမန်ကျမ်းစာထဲမှာဖော်ပြထားတော်မူပါလေ။အသားကဘယ်သောအခါမှအကောင်းဆုံးအစာမဖြစ်ခဲ့ပါဘူး။ဒိဋ္ဌံလောကမှာယောဂရီကအလင်းမြန်ကုဆက်ပြန့်နေပါလေ။ဒါကြောင့်အသားစားတာကိုအခုအချိန်မှာနှစ်ဆတိုးပြီးကန့်ကွက်လာကြပါတယ်။အသားစားခြင်းဖြင့်ယောဂရနိုင်တဲ့အနေအထားကစေစားလောက်တိုးပွားနေပါတယ်။ဒါကြောင့်မိတ်ဆွေများတို့ခက်တွင်အလိုကိုလိုက်ကြတဲ့သားသမီးတွေအနေနဲ့ကိုကျင့်တရားပိုင်းမှာစုံလင်ကြမှာမဟုတ်ပါဘူး။ခက်တွင်တောင့်တမှုနဲ့ပတ်သက်တဲ့ဆောင်စံနောက်ရှက်မှုတွေကပိုမိုပြင်းထန်လာနေပါပြီ။တင်တို့သည်စားတော်၎င်း၊တောက်တော်၎င်း၊မြည်သည့်မှုကိုပြုတော်၎င်း၊ဖျားသခင်ဤတကူတော်ကိုထောက်၍က ခတ်သိမ်းသောအမှုကိစ္စတို့ကိုပြုကြလောဆိုတဲ့ဆုံးမစကားကိုကျမတို့အားလုံးဥထိပ်ပန်းစင်ထားကြပါစို့တောတာရှင်များအားလုံးကျမ်းမာဒုက္ခအပြားပြားနဲ့ပြည့်စုံပြီးပျော်ရွှင်တဲ့ဘဝကိုရယူပန်းဆိုင်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင
်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။나တော်တာရှင်ရင်ခွန်အာယူကြပါစို
့။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ဆက်တာကြပါတယ်။ဒီနေ့တရားပြောရှင်ပွဲကောင်းသောကျွန်တော်တို့နေတူးနေမြလေးမှာအားလုံးအသက်ရှင်ခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းမြောက်ပါတယ်။ဒီနေ့ဘုရားသခင်ရဲ့ကိုယ်တော်ကိုချီးမွမ်းရင်းနဲ့အသက်ရှင်ကြရအောင်။ဒီနေ့ကျွန်တော်ပေးသွားမယ့်သတင်းစကားကတော့အချိန်နဲ့နေရာအထိကျမွေးဖွားခဲ့သူ။အချိန်နဲ့အနေကြအတိကျအနေရတိကျမွေးဖွားခဲ့သူချစ်တော်မိတ်ဆွေတို့ဟေရှာယပရောဖက်တို့ဇာခရီတို့မာလခိတို့နော် ကြိုတင်ပြီးတော့ဟောကြားခဲ့တဲ့ယေရှုခရစ်တော်မွေးဖွားခြင်းနဲ့ပတ်သက်ပြီးတော့အချိန်ကာလဆိုရှင်လုံးဝမှာဧကမုတ်ချအတိအကျမွေးဖွားခဲ့တာတွေ့ရပါတယ်အချိန်နဲ့နေရအတိအကျကိုမွေးဖွားခဲ့တယ်လူစားတွေခံယူခဲ့တာကိုကျွန်တော်တို့ဆက်လက်ပြီးတော့ဓမ္မသစ်ကျမ်းစာကိုဖွင့်ဟပြီးတော့လေ့လာကြရအောင်ပြီးခဲ့တဲ့ရက်တွေတုန်းကတော့ကျွန်တော်ဓမ္မဟောင်းကျမ်းစာတွေကနေမှဘုရားရဲ့သခင်ယေရှုမွေးဖွားလာမယ်သခင်ယေရှုကြွလာမယ်သခင်ယေရှုဒီကမ္ဘာလောကမှာလူစားတွေခံယူမယ်ဆိုတဲ့အကြောင်းအရာတွေကိုပုံပေါ်ပြီးတော့ပြောပြထားခဲ့တဲ့ပရောဖက်ဟောကြားချက်တွေကိုကျွန်တော်တို့တစ်ခုပြီးတစ်ခုလေ့လာခဲ့တယ်ယေရှုမွေးဖွားခြင်းကနေမှယေရှုအသေးခံခြင်းဘလိုနည်းအားဖြင့်အသေးခံမလဲဘလိုနည်းအားဖြင့်ယေရှုကသူအသက်ရှင်မလဲဆိုတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကပရောဖက်တွေကြိုတင်ဟောကြားချက်နဲ့လေ့လာပြီးတော့ယနေ့ဓမ္မသစ်အားဖြင့်ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်ရဲ့အသက်တာကိုဆင်ခြင်ရအောင်။နောက်ရှမသက်ခရင်တင်ငယ်16ကနေ25မှာယေရှုသည်ဖွားမြင်ခြင်းကိုခံတော်မူသောအကြောင်းအရာဟုမူကားမေရောမာရီသည်ယောသနှင့်ထိန်းညာဆောင်နေ၍မရှက်တင်ပြီတွင်တန်ရှင်းသောဝိညာဉ်တော်ကြောင့်ပရင်တရီကိုစွဲနေ၏တဲ့ဓမ္မဟောင်းမှာဘယ်လိုပြောလဲကြိရှုလောသရုသမီးကညာသည်အပြိုကညာသည်ဘာဖြစ်လဲပရင်တရီစွဲ၍တားယောက်ျားကိုဖွားမြင်မယ်တဲ့အဲ့ဒီလိုဟောကြားခဲ့တယ်ဒီမှာလည်းဘာဖြစ်လဲမာရီဒီမှာကျတော့ဘာဖြစ်လဲနာမည်အတိအကျပြောခဲ့ပြီနော်မေရောမာရီမာရိကအပြုကညာနော်အပြုကညာဖြစ်ပြီးတော့ယောက်ျားနဲ့မဆက်တင်ဘူးယောက်ျားနဲ့လိမ်မှုဆက်ဆံခြင်းမရှိဘဲနဲ့ကိုဝင်ရခဲ့တယ်ပရိသတ်တွေဆွဲယူခဲ့တယ်ဆိုရင်မိတ်ဆွေဖြစ်မှဖြစ်နိုင်ပါမလားစဉ်းစားကြည့်အောင်နော်စဉ်းစားကြည့်အောင်ဘယ်အရာပဲဖြစ်ဖြစ်အဖိုးမဆက်ဆံမတာလေရင်ဘာဖြစ်မှလဲကိုဝင်ဆိုတာရတယ်ပရိသတ်တွေဆိုတာဆွဲယူခြင်းဖြစ်တယ်တို့ဗိမဲ့နဲ့အပြိုကညာမာရိမှာကယောက်ျားနဲ့ကာမဆက်ဆံခြင်းမရှိဘဲနဲ့အပြိုကညာမာရိဒီမှာတို့ရှင်ပရိသတ်တွေဆွဲယူခဲ့တယ်။ဘာအားဖြင့်လဲ?တန်ရှင်သောဝိညာဉ်တော်အားဖြင့်ချစ်တော်မိတ်ဆွေတို့ဖယားသခင်ရဲ့တကိုးတော်အားဖြင့်အပြိုကညာမာရိရဲ့ဝမ်းထဲမှာတို့ရှင်ပရိသတ်တွေဆွဲယူခဲ့တာဖြစ်ပါတယ်။မိတ်ဆွေကိုပြောခဲ့ပြီးပြီဖယားသခင်ကအရာရာအလုံးတန်းနိုင်တဲ့ဖုရားဖုရားသခင်ကအရာအလုံးကိုပိုင်တာအုပ်စိုးတဲ့ဖုရားအဲ့ဒီအတွက်ကြောင့်ဖုရားမှာဆိုရှင်လုံးဖုရားပြုလုပ်တဲ့အရာတွေအလုံးကမဖြစ်နိုင်ဘူးဆိုတဲ့ယာသဝင်ဖုရားမှာမရှိဘူးဖုရားကအရာအလုံးပြည့်စုံပြီးတော့အရာအလုံးတွေဖြစ်နိုင်တယ်ဆိုတာကိုကျွန်တော်တို့ကယုံကြည်ဖို့ဖြစ်ပါတယ်ဒါကြောင့်ယောသနဲ့မထိန်များခင်မှာမာရိကကိုဝင်ရှိနေပါပြီမာရိကိုဝင်ရှိနေပါပြီဘာကြောင့်လဲဆိုတော့သူ၏ခင်မယောသသည်သူတော်ကောင်းဖြစ်၍မာရိအတရေကိုမပြတ်စေခြင်းသောကြောင့်တိတ်ဆိတ်စွာဆုံးပယ်မည်ဟုအကြံရှိ၏။ကျမ်းချက်ကဘယ်လိုဖော်ပြတာလဲ။သူ၏ခင်မဖြစ်လာမဲ့ယောသကဆိုလို့ရှိရင်မာရိကကိုဝင်ရှိနေပြီ။အဲ့ဒီအတွက်ကြောင့်မာရိရဲ့အတရေကလည်းသူမပြတ်စေခြင်းဘူး။ဒီအတွက်ကြောင့်သူအားလို့ရှိရင်မာရိကိုဆုံးပယ်ဖို့ရန်အတွက်သူကအကြံရှိတယ်။ဟောအကြံရှိတယ်။ဘာကြောင့်လဲဆိုတော့မာရိနဲ့သူနဲ့ကမပေါင်းဖက်ဖဲနဲ့မာရိကအပြိုမှာဆိုရှင်ကိုဝင်ရှိလာတယ်ဘသူကိုဝင်လဲဆိုတာကိုယောသကမသိသေးဘူးเนาะယောသမသိသေးဘူးဒါကြောင့်ယောသအနေနဲ့လည်းမိတ်ဆွေနဲ့လည်းစဉ်းစားကြည့်ပါမိန်းကလေးတစ်ယောက်ကကိုနဲ့ပေါင်းဖော်မဲ့မျိုးသမီးကကိုဝင်ရှိနေပြီကိုနဲ့ဘာမှမပတ်သက်သေးဘဲနဲ့ကိုဝင်ရှိနေပြီဆိုရင်မိတ်ဆွေရောပေါင်းဖက်ပါမလားစဉ်းစားကြည့်ပါဒီလိုပါပဲယောသကလည်းသူလည်းမာရိအတရေကိုလည်းမပြည့်စုံခြင်းဘူးအဲ့တွေ့ကြောင်းအိန္ဒိယတိတ်ခါနဲ့ပဲသူပါလို့ရှိပါပြီလေစွန့်ပယ်ဖို့သူကြံစီခဲ့တယ်ကျမ်းကျက်ကဘယ်လိုဆက်ပြောထားလဲဆိုတော့ထိုတို့ကြံစီ၍နေစဉ်တွင်အိမ်မက်ကိုမြင်ရသည်မှာဖခင်သခင်ဤကောင်းငင်တမန်သည်ထင်ရှား၍ဒါဝိဒ်အမျိုးယောသသင်ဤခင်မွန်မာရိကိုထိန်သိမ်းရမည်အခွင့်ကိုမဆိုးရိမ်နှင့်ဧပရိဒရေဒီတန်ရှင်သောဝိညာဉ်တော်ကြောင့်ဖြစ်တယ်။သားယောက်ျားကိုဖွားမြင်လိုက်မယ်။ထိုသားကိုထိုသားသည်မိမိလူတို့ကိုအပြစ်မှကယ်ချွတ်မည်သူဖြစ်သောကြောင့်ယေရှုသောအမည်ဖြင့်မဲ့ရမည်ဟုကောင်းကင်တမန်ဆို၏။ထိုအကြောင်းအရာဟူမူကားထာဝရဘုရားသည်ပရောဖက်အားဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမည်အကြောင်းသည်ဗျာဒိတ်တော်အချက်ဟူမူကားချစ်ရှုလောသရိုသမီးကညာသည်ပရိတ်သည်ဆွဲယူ၍သားယောက်ျားကိုဖွားမြင်လက်တန်းထိုသားကိုအီမာနွေလအမည်ဖြင့်မဲရချလက်တန်းလို့လာသည်ဆိုပြီးတော့အီမာနွေလရဲ့နှက်က ငါတို့နဲ့အတူရှိတော်မူသောဖခင်သခင်ဟုဆိုလိုသည်။ယောသသည်အိပ်ပျော်ရာမှနိုးလျင်ထာဝရဘုရား၏ကောင်းကင်တမန်မှားထားသည့်အတိုင်းပြု၍မိမိခင်မွန်းကိုထိမ့်သိမ့်လေ၏။သို့တော်လည်းသားဦးမဖွားမိတိုင်အောင်တန်ဝါသမပြုဘဲနေ၏ထိုသားကိုလည်းယေရှုဟုသောအမည်ဖြင့်မဲ့လေ၏။ကျမ်းချက်ကအတိလင်ဖော်ပြခဲ့ပါတယ်။ဘုရားရဲ့ပွားမြင်ခြင်းအကြောင်းအရာကိုကျွန်တော်သိရတဲ့အခါမှာယနေ့ကျွန်တော်တို့အတွက်ဒီကဘာကြီးပေါ်မှာယေရှုခရစ်တော်တကယ်အမှန်တကယ်လာပါလားဆိုတာကိုယနေ့ကျွန်တော်တို့ကတော့ရှိရင်စိတ်ထက်ကနေမှတကယ်ယေရှုပြီတော့ဘုရားရဲ့ကုံတော်ကိုချီးမွမ်းပါဘုရားရဲ့မွေးဖွားခြင်းဟာကျွန်တော်တို့အတွက်ပါလားယေရှုခရစ်တော်ဒီကဘာလောကမှာချိန်ခါဆဲ့တဲ့ခါမှာလာရောက်ပြီးတော့ပျော်ကညာရဲ့ဝမ်းပိုက်ထဲမှာပရိသတ်တွေဆွဲယူပြီးတော့ယူဒာပြည်ဘက်လင်မြို့မှာတကယ်မွေးဖွားခဲ့တယ်ဆိုတာကိုအထောက်အထားတွေတွေ့နေရတဲ့အတွက်ကြောင့်ကျွန်တော်ကျွန်မအယံဝမ်းမြောက်ပါတယ်တခင်ယေရှုကကျွန်တော်ကျမအတွက်မွေးဖွားခဲ့တာကျွန်တော်အတွက်မွေးဖွားခဲ့တာဒီတွက်ကြောင့်ကျွန်တော်ကျမအယံဝမ်းသာပါတယ်ဆိုပြီးတော့ဒီနေ့ဘုရားကုံတော်ကိုကျွန်တော်တို့ချီးမွမ်းရင်းနဲ့ဘုရားရဲ့ကျွန်တော်တို့ပုံမှာတစ်ဖက်သက်ချစ်တဲ့ချစ်ချင်းမေတ္တာဘုရားရဲ့ကယ်တင်ခြင်းစီမံကိန်းမှာကျွန်တော်အားလုံးဝမ်းမြောက်ကြရအောင်လို့အားပေးတိုက်တွန်းနေနေကိုချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြွယ်ဝမြတ်ပြစွာကောင်းကြီးမလာတလုံးချပေးပါစေ
နာစင်စရာပုံမြင်ကဏ္ဍမှာကလေးတို့တို့တွေနားဆင်ဖို့ရန်အတွက်ပညာရှိဘုရင်ကြီးဆိုတဲ့ပုံမြင်လေးကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်တ တူတူမလေးတို့ရေဟိုးရှေရှေတုန်းကတိုင်းပြည်တပြည်မှာဘယင်ကြီးတစ်ပါးအုပ်ချုပ်တဲ့ကွယ်အဲ့ဒီခေတ်အချိန်ကာလုံးကတရားစီရင်ဆုံးဖြတ်ရတဲ့အမှုကိစ္စတွေအမျိုးမျိုးကိုတွေ့ကြုံရတာပေါ့ကွယ်ဒါပေမဲ့ပညာရှိဘယင်ကြီးကအမှုကိစ္စပြဿနာအမျိုးမျိုးကိုဖြေရှင်းပေးနိုင်ခဲ့ပါတယ်ကွယ်ဒီလိုနဲ့တနေ့မှာအမှုကိစ္စလေးတစ်ခုကိုဘယင်ကြီးအနေနဲ့ဘလို့ဖြည့်ရှင်းပေးခဲ့တယ်လဲဆိုတာတူတူမလေးတို့ကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်တနေ့အမျိုးသမီးနှစ်ယောက်ဟာပြဿနာဖြစ်ပြီးပညာရှိဘယင်ကြီးစီရောက်ရှိလာကြပါတယ်ကွယ်ဘယင်ကြီးရဲ့ရှေ့တော်မှာရောက်လာတဲ့အခါမှာတော့ဘယင်မင်းကြီးက
အမျိုးသမီးတို့အဘယ်အမှုကိစ္စကြောင့်ငါမင်းကြီးရှေ့တော်မှာတို့ရောက်ရှိလို့လာကြရပါတယ်လဲတင်တို့ရဲ့အမှုကိုငါမင်းကြီးအားရှောက်တင်ကြပါ
တူတူမလေးတို့ရေဘယင်မင်းကြီးကအမျိုးသမီးနှစ်ယောက်ကိုအလှဲ့ကျလျှောက်တင်ဖို့အမိန့်ပေးလိုက်တဲ့အခါမှာတော့ပထမအမျိုးသမီးက
အရှင်မင်းကြီးဇမဟာဒီအမျိုးသမီးနဲ့တအိမ်နဲ့နေထိုင်ပါတယ်အဲ့ဒီလိုနေထိုင်တဲ့အခါမှာတော်လေးတက်ကိုဇမကမွေးဖွားခဲ့ပါတယ်ဇမမွေးဖွားပြီးတော့ရဲ့လောက်ကြမှာကျန်အမျိုးသမီးလည်းတော်လေးတက်ဖွားမြင်ပါတယ်အိမ်မှာကျမတို့နှစ်ဦးတည်းသာရှိပါတယ်တခြားဘယ်သူမှမရှိပါဘူးတညမာဤအမျိုးသမီးဟာသူ့ရဲ့တန်းငယ်မတော်မဆဖြစ်မိတဲ့အတွက်သူ့ရဲ့တန်းငယ်တွေဆုံးသွားပါတယ်။သူဟာညတွင်ထပြီးတော့ကျမအိပ်ပျော်နေတဲ့အချိန်မှာကျမဖေးသားမှရှိတဲ့ကျမတန်းငယ်ကိုပွေပြီးတော့သူမအိယာထဲကိုယူသွားပါတယ်။နောက်ပြီးတည်နေတဲ့ကလေးကိုကျမရဲ့အိယာမှလာထားပါတယ်။နောက်တစ်နေ့မနေ့ရောက်တဲ့အခါအိယာနုနုကလေးကိုနုတိုက်မဲ့ကြီးလိုက်တဲ့အခါမှာကလေးတည်နေတာတွေ့ရပါတယ်။ကလေးတည်းချာကြည့်လိုက်တဲ့အခါကလေးဟာကျမရဲ့ကလေးမဟုတ်ကြောင်းသိရပါတယ်ရှင်မင်းကြီ
းတူတူမလေးတို့ရေပထမအမျိုးသမီးဟာဘယင်ကြီးကိုအကြောင်းဆုံးရှောက်တင်လိုက်ပါတယ်ကွယ်အဲ့ဒီအချိန်မှာပဲတခြားအမျိုးသမီးတယောက်က
အရှင်မင်းကြီးဒီစကားကမမှန်ပါဘူးအသက်ရှင်နေတဲ့ကလေးဟာကျမရဲ့ကလေးဖြစ်ပြီးတော့ဆင်နေတဲ့ကလေးဟာသူ့ရဲ့ကလေးဖြစ်ပါတယ်
အတင်မိမမမမကန်တဲ့စကားကိုမပြောပါနဲ့။တင်နေတဲ့ကလေးဟာတင်းရဲ့ကလေးဖြစ်ပြီးတော့ဒီအသက်ရှင်နေတဲ့ကလေးဟာကျမရဲ့ကလေးဖြစ်ပါတယ်
။တူတူမလေးတို့ရေအမျိုးသမီးနှစ်ယောက်ဟာပညာရှိမင်းကြီးရဲ့အရှိတော်မောက်မှာအပြဲလန်ငင်းကုန်နေကြတဲ့ကွယ်။အဲ့ဒီတော့ပညာရှိဘယင်ကြီးက
အမျိုးသမီးတို့ဒီနော်နော်ဦးဇလောဟာအသက်ရှင်နေတဲ့ကလေးကငါရဲ့ကလေး။တင်နေတဲ့ကလေးကသူ့ရဲ့ကလေးလို့ပြောနေကြတယ်။ကဲနားထောင်ကြဒီအမှုကိစ္စကိုငါကိုရောင်မြမင်းကြီးတရားစင်ကြီးဆုံးဖြတ်ပေးမယ်မူမတ်တို့ဒါတလက်ကိုယူကြအခုဒီအချိန်မှာအသက်ရှင်နေတဲ့ကလေးကိုနှစ်ပိုင်းပိုင်းကြတစ်ပိုင်းစီကိုအမျိုးသမီးတူဦးစီကိုဝေပါ
တူတူမလေးတို့ရေဒီခါမှာမိခင်အစ်စင်မန်ဖြစ်တဲ့အမျိုးသမီးကသူ့မရဲ့သားကိုအင်မတန်မှချစ်တဲ့အတွက်ဘယင်မင်းကြီးကို
အရှင်မင်းကြီးအရှင်မင်းကြီးရတော်မူပါကလေးမတတ်ပါနဲ့ဒီမျိုးသမီးကိုသာပေးလိုက်ပါတော့
တူတူမလေးတို့ရေပထမမျိုးသမီးဟာကလေးကိုမသေးစေခြင်းနဲ့အတွက်မတက်ဖို့ရဲ့မင်းကြီးကိုရှောက်တင်ပြီမဲ့ဒုတိယမျိုးသမီးကတော့
အရှင်မင်းကြီးကလေးကိုဘယ်သူမှမယူပါစေနဲ့ခလေးကိုနှစ်ပိုင်းပြတ်တော်မူပါ
တူတူမလေးတို့ရေဒုတိယမျိုးသမီးကတော့အဲ့ဒီလိုဘယင်မင်းကြီးကိုရှောက်တင်တဲ့ကွယ်ဒီခါမှာဘယင်မင်းကြီးက
ကဲကလေးကိုမတက်ကြတော့နဲ့ကလေးကိုပထမအမျိုးသမီးကိုပဲပေးလိုက်ပါအဲ့ဒီမိမဟာကလေးရဲ့မိခင်အစီအမံဖြစ်ပါတယ်
တူတူမလေးတို့ရေပညာရှိဘယင်မင်းကြီးဟာအဲ့ဒီလိုနီလန်းနဲ့မိခင်အစ်စ်နဲ့အတူကိုပိုင်းခြားသိရှိနိုင်ဖို့ရန်ဆုံးဖြတ်စီရင်နိုင်ခဲ့ပါတယ်ကွယ်ဒုတိယအမျိုးသမီးကိုတော့မမမကန်လိမ့်လဲပြောဆိုတဲ့အတွေ့အပြစ်ဒဏ်ပေးလိုက်တာပေါ့ကွယ်တူတူမလေးတို့ရေတိုင်းသူပြည်သားတွေဟာဘယင်မင်းကြီးရဲ့တရားမျှတစွာစီရင်ဆုံးဖြတ်နိုင်တဲ့ဉာဏ်ပညာကိုကြားသိကြရတဲ့အတွက်ဘယင်မင်းကြီးကိုပို့ပြီးတော့ယူတည်ကြတဲ့ကွယ်တူတူမလေးတို့ရေမိခင်အစ်စ်အမန်းဟာသားသမီးတွေအပေါ်မှာနှိမ့်ဆလို့မရတဲ့မေတ္တာတရားထားရှိကြပါတယ်ကွယ်တူတူမလေးတို့ရေအသက်ရှင်နေတဲ့ကလေးကိုဓာတ်နဲ့ပိုင်းမဲ့လုပ်တဲ့အခါသူမရဲ့သားလေးတေးမဆိုးရင်လို့အလျှော့ပေးပြီးတခြားမိန်းမကိုပေးဖို့ပြောလိုက်ခြင်းဖြစ်ပါတယ်ကွယ်တခြားမိန်းမကတော့မိခင်အစ်စ်အမန်မဟုတ်တဲ့အတွက်ကလေးကိုဘသူမှမယူစေပဲနှစ်ပိုင်းပိုင်လိုက်ပါလို့အကျဉ်းနာမင်းစွာနဲ့ပြောလိုက်တာပေါ့ကွယ်တူတူမလေးတို့ရေကြားသိခဲ့ရတဲ့ပုံမြင်လေးမှာပညာရှိဘယင်မင်းကြီးရဲ့ ဆုံးဖြတ်စီရင်မှုတွေကအလွန်မှပင်ပညာသတိကြီးမားတယ်ဆိုတာကိုတွေးရှိရပါတယ်ကွယ်တူတူမလေးတို့တူးစီမှလည်းပညာဉာဏ်အမျော်မြင်တွေရှိပြီးအမားနဲ့အမန်ကိုဝေဖန်ပိုင်းခြားဆုံးဖြတ်တတ်တဲ့ဉာဏ်ပညာတွေရရှိနိုင်ကြပါစေလို့ဆန္ဒပြုလိုက်ရပါတယ်ကွယ
်လာပါပြီလာပါပြီရင်သွေးလေးမှနာစရာပုံပြီဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်
တရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။